မင်္ဂလာညနေခင်းပါသောတာရှင်များရှင် VOA American တန်ရဲ2019ခုနှစ်စက်တင်ဘာလ4ရက်ဗုဒ္ဓဟူးနေ့ညနေပိုင်းအစီအစဉ်လေးကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီညနေခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာညနေခင်းပါခင်ဗျာဒီနေ့ညနေပိုင်းသတင်းတွေကိုမဆုမြတ်မုံနဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါDorian Hurricane မုန်တိုင်းဟာ Florida ကုန်းတွင်းပိုင်းကိုဝင်တိုက်တော့မှာမဟုတ်ပေမဲ့မုန်တိုင်းရိုက်ခတ်မှုတံကိုတော့ခံရမယ့်အလားအလာရှိစေပါ။ Hong Kong မှာဆန္ဒပြပွဲဖြစ်နေရတဲ့အဓိကအကြောင်းရင်းဖြစ်တဲ့ရာဇဝတ်သားလွှဲပြောင်းရေးဥပဒေမူကြမ်းကိုလုံးဝအယုံသိမ်းလိုက်ပါပြီ။ရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေဆက်ဖြစ်နေတဲ့ပေါ်ဒူးဆိုရင်ကြောင့်ကုလသမဂ္ဂဌာနကိုယ်စားလှယ်ကပြောပါတယ်။ဒီသတင်းလို့နဲ့တူတခြားစိတ်ဝင်စားဖို့ဒီတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်။သတင်းလေးပြီးမှနားဆင်ရမယ့်သတင်းလှော်တွေမှာတော့ရန်ကုန်တိုင်းလဲကူးမြို့နယ်မှာ American Dollar တန်း1000တန်းစက်မှုမြို့တော်စီမံကိန်းကိုစတင်လိုက်တဲ့အကြောင်းကိုရီးယားသမ္မတရဲ့ဒီကနေ့ရန်ကုန်ခီးစဉ်တွင်မှကြေညာလိုက်ပါတယ်
။သမ္မတများတို့တော့ပင် project ကိုစပြီးတော့ account ဖိုးဖို့စပြင်တာပေါ့။ဒီနေ့စတာနော်။နှစ်နိုင်ငံအစိုးရချင်းပေါင်းပြီးကြိုးစားတ
ာ။ဒီနေ့ရန်ကုန်နယ်နိုင်ငံသားစီးပွားဆက်သွယ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးအောင်နိုင်ဦးပြောသွားတာပါ။အပြည့်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းမှနဲ့အတူမြောက်ပိုင်းမဟာမိတ်သုံးဘွဲကထိုးစစ်စင်နာရီရပ်တန့်ပြီးတော့ခုခံကာကွယ်တာသာလှုပ်ဆောင်တော့မှာဖြစ်တယ်လို့ကြေညာတဲ့အကြောင်းအမေရိကန်ပြည်ထောင်စုရဲ့ဝင်လာတဲ့ရွှေပြောင်းဝင်ရောက်သူအရေးအတွက်ဟာဒီနှစ်မှာပို့ပြီးများလာတဲ့အကြောင်းဟောင်ကောင်ဒီမိုကရေစီအရေးနဲ့ထိုင်ဝမ်အနာဂတ်ဘယ်လိုရှိလာမလဲစတဲ့စိတ်ဝင်စားစရာသတင်းလှော်တွေကိုလည်းနားဆင်ရပါမယ်ဒီသတင်းလှော်တွေမတိုင်ခင်မှာအခုအရင်ဆုံးတော့ဒီကနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်စုမြတ်မှုတို့ကပြောပြပေးပါရှင
်ဒိုရီယာဟာရီကိန်းမုန်တိုင်းဟာအမေရိကန်ပြည်ထောင်စုဖလော်ရီဒါကုန်းတွင်းပိုင်းကိုဝင်တိုက်မဲ့ပုံမရှိတော့ပေမဲ့လို့ပြည်နယ်တွင်းနဲ့အမေရိကန်အရှေ့တောင်ပိုင်းဒေသတွေအနေနဲ့လုံးဝစိတ်ချလက်ချနေလို့ရတဲ့အနေအထားမျိုးတော့မဟုတ်သေးပါဘူး။မုန်တိုင်းရွယ်စားကပိုကြီးလာနေပြီးဖလော်ရီဒါနဲ့ဂျော်ဂျီယာပြည်နယ်တွေအနီးကိုအန်ဒရယ်ကြောက်ရောက်နိုင်တဲ့အနေအထားနဲ့ဒီကနေ့မှရွေ့လာနေတဲ့အကြောင်းမိုးလေဝသပညာရှင်တွေကသတိပေးထားပါတယ်။အဲဒီနောက်တောင်နဲ့မြောက်ကာရိုလိုင်းနားပြည်နယ်တွေမှာမိုးလေပြင်းထန်နိုင်တယ်လို့လည်းသတိပေးပါတယ်။မုန်တိုင်းဟာတောင်နဲ့မြောက်ကာရိုလိုင်းနားပြည်နယ်ကုန်းတွင်းပိုင်းတွေကိုတိုက်ရိုက်ဝင်ရောက်မှာမဟုတ်ပေမဲ့မုန်တိုင်းဖိုးချက်ကနေအလံဝေးတဲ့နေရာတွေမှာအထိမိုးကြီးလေကြီးကျနိုင်ပြီးပင်လယ်ပြင်မှာလည်းလှိုင်းပြင်းထန်နိုင်တဲ့အခြေအနေရှိနေကြပါ။လာမယ့်ရက်တွေအတွင်းအဲ့ဒီဒေသတွေမှာမိုးရွေ့ချိန်3လက်မနီးပါးကနေ10လက်မနီးပါးထိရှိနိုင်တယ်လို့လည်းမိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။ဒိုရီယာမုန်တိုင်းဟာအင်္ဂါနေ့တုန်းကဘာဟာမားကျွန်းကိုဝင်တိုက်ပြီးတဲ့နောက်အမေရိကန်အရှေ့တောင်ပိုင်းကိုရွှေ့လာနေတာပါ။ဘာဟာမားကျွန်းမှာတော့မုန်တိုင်းကြောင့်အပျက်စီးတွေဟာဘုံကွယ်ပြီးအရာစစ်စစ်ညက်ကျေသွားသလိုကဘာပြက်သွားသလိုထင်အောင်ဆိုရခဲ့ပါတယ်။ဟိုနိုင်ကြောင့်တည်ဆုံးသူ9ယောက်ရှိပြီဖြစ်ပေမဲ့နောက်ထပ်တည်ဆုံးသူဥယျာဉ်တိုးလာနိုင်တဲ့အကြောင်းဘာဟာမားဝန်ကြီးချုပ်ဟူဘတ်မင်းနစ်ကပြောထားပါဗျ။
EU ဥရောပသမဂ္ဂနဲ့သဘောတူညီချက်မရဘဲဗြိတိန်နိုင်ငံကိုနှုတ်ထွက်ခွင့်မပြုတဲ့ဥပဒေကြမ်းကိုဗြိတိန်ပါလီမန်မှာဒီကနေ့မဲခွဲဖို့ရှိနေပါဗျ။ပါလီမန်ရဲ့လုပ်ငန်းတွေကိုလွှတ်တော်အမတ်တွေထိန်းချုပ်ဖို့အင်္ဂါနေ့ကမဲခွဲဆုံးဖြတ်ခဲ့ပြီးတဲ့နောက်မှာအခုလိုသဘောတူညီချက်မရဘဲမထွက်ရေးဥပဒေကိုအတည်ပြုနိုင်ဖို့လွှတ်တော်အမတ်တွေစ조사နေကြတာပါ။တကယ်လို့အဲ့ဒီဥပဒေကိုအတည်ပြုခဲ့ရင်ရွေးကောက်ပွဲကိုအချိန်ဆော့ပြီးကျင်းပမယ်လို့ဝန်ကြီးချုပ် Boris Johnson ကပြောကြားထားပါတယ်။နှုတ်ထွက်ရေးဆိုင်ရာသဘောတူညီမှုတွေ EU နဲ့မရခဲ့ရင်သဘောတူညီချက်မရှိဘဲနှုတ်ထွက်ဖို့အတွက်အစိုးရကပြင်ဆင်နေချိန်မှာဒီလိုဖြစ်မှာမလို့လားတဲ့လွှတ်တော်အမတ်တွေကတားဆီးနိုင်ဖို့ကြိုးစားကြတာဖြစ်ပါတယ်။ပုံမှန်အားဖြင့်ပါလီမန်မှာဆွေးနွေးဆောင်ရွက်မဲ့လုပ်ငန်းတွေကိုအစိုးရအရာရှိတွေကဆုံးဖြတ်တာဖြစ်ပေမဲ့လွှတ်တော်အမတ်တွေကထိန်းချုပ်ဆုံးဖြတ်တင်မတင်အင်္ဂါနေ့ကမဲခွဲခဲ့ကြပါတယ်။လွှတ်တော်ကထိန်းချုပ်တင်တယ်လို့အာနာယ Conservative Party ဝင်22ယောက်အပါအဝင်အတိုက်ခံအမတ်တွေမဲပေးအတည်ပြုခဲ့ကြတာကြောင့်ဝန်ကြီးချုပ် Boris Johnson တို့အတွက်အကြီးအကျယ်ထိခိုက်စရာဖြစ်ခဲ့ပါတယ်။EU နဲ့သဘောတူညီချက်မရခဲ့ရင်ဗြိတိန်နှုတ်ထွက်မဲ့ရက်နောက်ဆုတ်ရေးဥပဒေကြမ်းကိုဒီကနေ့မှမဲခွဲကြပါလိမ့်မယ်။တကယ်လို့အတည်ပြုခဲ့ရင်အထွေထွေရွေးကောက်ပွဲကျင်းပတဲ့မတင်ကိုဆက်ပြီးမဲခွဲဆုံးဖြတ်ကြမှာပါ။ EU ကနေဗြိတိန်နှုတ်ထွက်ဖို့နောက်ဆုံးသတ်မှတ်ရက်ကအောက်တိုဘာ31ရက်ဖြစ်ပါတယ်။ဒါပေမဲ့နှုတ်ထွက်ရေးသဘောတူညီချက်ရဖို့ Boris Johnson အစိုးရကထိထိရောက်ရောက်ဆောင်ရွက်ခြင်းမရှိသေးဘူးလို့လွှတ်တော်အမတ်တော်များများကထောက်ပြနေကြပါတယ်။တကယ်လို့အထွေထွေရွေးကောက်ပွဲကျင်းပခဲ့ရင် Conservative Party ပြန်အနိုင်ရနိုင်ပေမဲ့ပါလီမန်မှာအမတ်အများစုတော့မရနိုင်ဘူးလို့လေးလာသူတွေကတုံ့တက်နေကြပါတယ
်။ဟောင်ကောင်ကနေဒီဥပဒေမှကြီးကိုရာဇဝတ်သားတွေလွှဲပြောင်းပေးရမယ့်ဥပဒေမူကြမ်းကိုတရားဝင်ယူသိမ်းတော့မယ်လို့ဟောင်ကောင်အချုပ်အခြာမှုကယ်ရီလမ်ကဒီကနေ့ကြေညာလိုက်ပါတယ်။ဒါဟာဖြင့်ဒီဥပဒေမူကြမ်းကိုယူသိမ်းဖို့လာပေါင်းများစွာဆန္ဒပြနေကြသူတွေရဲ့တောင်းဆိုချက်တစ်ချက်ကိုလက်ရွတ်လိုက်တာပဲဖြစ်ပါတယ်။ဥပဒေမူကြမ်းအရဆိုရင်ဟောင်ကောင်ဒေသခံတွေဒီဥပဒေမှကြီးများတရားရင်ဆိုင်ဖို့အပို့ခံရမယ့်အရေးရှိခဲ့တာပါ။ဒါကြောင့်မဲဆန္ဒပြပွဲကြီးတွေဖြစ်လာပြီးတခါတခါရုံးဝင်းဆန်ခတ်အခြေအနေတွေရောက်ခဲ့တယ်လို့ဒီလအစောပိုင်းကဆိုရင်ဟောင်ကောင်လေစိတ်ပိတ်သွားတဲ့အထိပါဖြစ်ခဲ့ပါတယ်။ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကအစမတန်အင်အားသုံးပြီးအကြမ်းဖက်နှိမ်နှင်းဖြိုခွဲတယ်ဆိုတဲ့ပေါ်တီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့အပါအဝင်တခြားတောင်းဆိုချက်တွေကိုတော့အစိုးရအနေနဲ့လက်မခံဘူးလို့ ချိုတင်ရိုက်ကူးသွင်းယူထားပြီးရုပ်တံကနေဒီငင်းထုတ်လွှင့်တဲ့ကြေညာချက်ထဲမှာအုပ်ချုပ်ရေးမှူးလမ်းကပြောထားပါတယ်။ဒါပေမဲ့ဒီကိစ္စကိုစုံစမ်းစစ်ဆေးနေတဲ့ရဲတပ်ဖွဲ့စောင့်ကြည့်ကြီးကြပ်တဲ့ဌာနမှာအဖွဲ့ဝင်တွေညှောက်ကူတော့ထပ်ခတ်လိုက်ပါတယ်။ဖမ်းဆီးထားသူတွေကိုစွဲချက်မတင်နဲ့ပြန်လွှတ်ပေးဖို့လဲဆန္ဒပြသူတွေကတောင်းဆိုထားပေမဲ့ဂယ်ရီလမ်းကတော့ဒါဟာလက်ခံနိုင်စရာမရှိဘူးလို့ပြောပါတယ်။လွတ်တော်အမတ်ဒူးကဥပဒေမူကြမ်းကိုရုပ်သိမ်းတာကလုံလောက်မှုမရှိတယ်လို့သိတ်နောက်ကျလွန်းနေပြီလို့ပြောပါတယ်။
တောင်အာဖရိကနိုင်ငံဂျိုဟန်နက်စ်ဘာ့ဂ်မြို့နဲ့အုတ်ချုပ်ရည်မြို့တော်ဖြစ်တဲ့ပရီတိုရီယာမြို့တွေမှာနိုင်ငံသားပိုင်စီးပွားရေးလုပ်ငန်းတွေကိုမီးရှို့ဖျက်ဆီးတာလူရက်တာတွေရန်နဲ့ချီကြဲကြဲပြန့်ပြန့်ဖြစ်ခဲ့ပြီးတဲ့နောက်မှာဒီလုပ်ရက်တွေဟာဘလို့မှလက်မခံနိုင်တဲ့အကြမ်းဖက်လုပ်ရက်တွေဖြစ်တယ်လို့တောင်အာဖရိကသမ္မတဆီရယ်ရာမာဖိုဆာကရှုံချလိုက်ပါတယ်။တောင်အာဖရိကမှာတခြားအာဖရိကနိုင်ငံတွေကလာရောက်အလုံးလုံးနေကြသူတွေကိုတိုက်ခိုက်တာမျိုးလုံးဝလက်မခံဘူးလို့အင်ကာနေရုံးက Twitter လူမှုကွန်ရက်ပေါ်တင်တဲ့ဗီဒီယိုထဲမှာသမ္မတရာမာဖိုဆာကပြောကြားပါတယ်တိုက်ခိုက်လူရဲမှုတွေတတိယမြောက်နေ့ဆက်လက်ဖြစ်ပွားခဲ့တာကြောင့်ရဲတပ်ဖွဲ့တွေကဂျိုဟန်နက်စ်ဘာ့ဂ်နဲ့ပရီတိုရီယာမြို့ရပ်ကွက်တွေကအကြမ်းဖက်လုပ်ရဲလုပ်နေသူတွေကိုလိုက်လံဖမ်းဆီးရှင်းလင်းပါတယ်အကြမ်းဖက်မှုတွေအဓိကဖြစ်ခဲ့တဲ့နေရာ၅နေရာမှာလူ60ကျော်ကိုရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်ဖျက်ဆီးခံရတဲ့ဈေးဆိုင်အများအပြားကိုနိုင်ငံသားတွေကပိုင်တာဖြစ်ပြီးတော့နောက်ထပ်တိုက်ခိုက်ခံရမှာဆိုတာကြောင့်သူတို့ဈေးဆိုင်တွေရှိရာကိုပိုင်ရှင်တွေပြန်မလာရဲကြပါဘူးအာဖရိကနိုင်ငံအစိုးရတွေကလည်းတောင်အာဖရိကမှာရှိတဲ့သူတို့နိုင်ငံသားတွေဘေးကင်းလုံခြုံရေးအတွက်သတိပေးချက်တွေကိုတင်းတင်းလာနေတဲ့ကထုတ်ပြန်ထားပြီးတော့အခုလိုနိုင်ငံသားပိုင်စီးပွားရေးလုပ်ငန်းတွေတိုက်ခိုက်ခံရတဲ့အပေါ်မှာစိတ်ပြတ်ကြောင်းကိုထုတ်ဖော်ပြောဆိုခဲ့ပါတယ်။ငြင်းငြင်းချမ်းချမ်းအခြေအနေပြန်ဖြစ်တဲ့အထိဈေးဆိုင်တွေပိတ်ထားဖို့အီသီယိုးပီးယားတန်ယုံကသူ့နိုင်ငံသားတွေကိုအကြံပြုချက်ထုတ်ထားတယ်လို့ဇမ်ဘီယာကူတန်ရောင်းတော်လာရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကလည်းဇမ်ဘီယာနိုင်ငံသား truck ကားမောင်းသူတွေကိုတောင်အာဖရိကနိုင်ငံထဲမမောင်းချဖို့အတွက်တတိပေးထားပါတယ
်။ VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ5.7kHz 16683ည5.19kHz 15965နဲ့5.25kHz 11965တို့ကနေထုတ်လွှင့်ပေးနေပါရှင
်။ဒီကနေ့ဗိုလ်ဒူးညနေပဲဒီနေ့ကိုတိုက်ဆက်လက်ပြောပြနေပါတယ်။စံပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေတိတိတသာပုံများလာနေတဲ့ပေါ်အထူးဆိုရင်အကြောင်းကုလသမဂ္ဂယာယီဌာနကိုယ်စားလှယ်နဲ့လူသားစာနယ်မှုဆိုင်ရာလုပ်ငန်းများညှိနှိုင်းရေးမှူးဂျွန်ခုနူဂီကပြောပါတယ်။ဩဂုတ်လကလေးကဆိုရင်တိစိုးမှုရသား18ဦးတိရှိနေပြီဖြစ်ပြီးဒန်ရရသူက28ဦးရှိထားပြီးတော့အတော်များများကအမျိုးသမီးနဲ့ကလေးငယ်တွေဖြစ်တယ်လို့မစ်ကူနူဂီကဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အဲဒီဒေသမှာအခုခါခီးသွွာလာမှုဘေးရန်မကင်းတယ်လို့အခြေခံစောင့်အုံတွေပျက်စီးနေပြီးတော့လူများပြားသူတို့ကြေးရွာတွေမှာပိတ်မိနေကြပြီးပတ်ဝန်းကျင်မှာတိုက်ပွဲတွေပိုဖြစ်လာနေရတဲ့အများထွက်သွားဖို့ကြောက်ရွံ့နေကြတယ်လို့လည်းထုတ်ပြန်ချက်မှာပြောထားပါတယ်။အခြေသားတွေထပ်ပြီးထိခိုက်ရတာဘေးဒုက္ခရောက်တာမဖြစ်ရအောင်အကာအကွယ်ပေးရေးအမြင့်မားဆုံးထိန်းသိမ်းလို့ဆောင်ကြဖို့သက်ဆိုင်သူတွေအားလုံးကိုမစ်ကူနူဂီကတိုက်တွန်းထားပါတယ်။အခြေသားတွေကိုကာကွယ်ပေးရမှာဖြစ်ပြီးလူဝတ်နေသူတွေအတွက်စားနပ်ရိက္ခာ၊ရေနဲ့တခြားလူဝတ်တဲ့ပစ္စည်းတွေကိုကူညီဖို့နဲ့လူဝတ်တာတွေလုပေးနိုင်ဖို့ပြည်ပခါမှာပါဝင်နေတဲ့အဖွဲ့တွေအနေနဲ့အကူအညီပေးအဖွဲ့တွေကိုတောင်းခွင့်ပြုရမယ်လို့လည်းထုတ်ပြန်ချက်မှာပြောထားပါတယ်။ခိုင်မာမှုမရှိသလိုအချိန်ချင်းချိုးဖောက်ထားတဲ့ဒီခါရက်စေးကာလမှာပဲဒီတိုက်ပွဲတွေဖြစ်နေတဲ့အကြောင်းမစစ်တပ်ကစက်တင်ဘာလ27ရက်နေ့ထိတပတ်သက်ပြည့်ရစုံမှုတည်တန်းထက်တိုးတော်ကိုကြိုဆိုတာနဲ့အတူဒီအခြေအနေကနေတိုက်ပွဲအလုံးရက်သွားတဲ့အထိဖြစ်လာလိမ့်မယ်လို့ကုလသမဂ္ဂအနေနဲ့မျှော်လင့်နေကြောင်းငြိမ်းချမ်းရေးလုပ်ငန်းစဉ်ရှေ့ဆက်ဖြစ်ထွန်းရေးကြိုးပမ်းချက်တွေအားလုံးကိုနှစ်ဆတိုးပြီးလှုပ်ဆောင်ကြဖို့သက်ဆိုင်သူအားလုံးကိုကုလသမဂ္ဂကတိုက်တွန်းပြီးပြည်ပခါကိုငြိမ်းချမ်းတဲ့နိလန်နဲ့ဖြည့်ရှင်ရေးမှာကုလသမဂ္ဂကအပြည့်အဝပံ့ပိုးကူညီတော်မှာဖြစ်ကြောင်းကုလသမဂ္ဂယာယီဌာနကိုယ်စားလှယ်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်
ရုရှားနိုင်ငံဗလာဒီဗိုစတော့ခ်စိတ်ကမ်းမြို့ကိုရောက်ရှိနေတဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဒီကနေ့ရုရှားနိုင်ငံရဲ့အဓိကတင်မောချင်းတစ်ခုကိုတွားရောက်လေ့လာခဲ့ကြပါတယ်။တင်မောဆောက်လုပ်ရေးလုပ်ငန်းတွေကိုလေ့လာခဲ့ကြတာမှကမ္ဘာမြောက်ဖက်အခြံပင်လယ်လမ်းကြောင်းမှာအသုံးပြုမဲ့နျူကလ িয়ার စွမ်းအင်3ရေခဲခွဲတင်မောတစ်တစင်ဆောက်လုပ်မှုကိုလည်းလေ့လာကြပါတယ်။အကြိမ်20မြောက်အိန္ဒိယရုရှားနှစ်ပတ်လည်ထိပ်သီးစည်းဝေးပွဲနဲ့9ကြိမ်မြောက် Eastern Economic Forum စည်းဝေးရေးဆွေးနွေးပွဲတက်ရောက်ဖို့အတွက်အိန္ဒိယဝန်ကြီးချုပ်မိုဒီရုရှားမှရောက်ရှိနေတာပါ။အိန္ဒိယဝန်ကြီးချုပ်ဟာစစ်သုံးပစ္စည်းတွေထုတ်လုပ်ဖို့အတွက်အိန္ဒိယနဲ့ရုရှားကြားနည်းပညာဖလှယ်ဖို့လိုလားနေပါတယ်။တကယ်လို့နည်းပညာဖလှယ်အသုံးပြုနိုင်မယ်ဆိုရင်စစ်လက်နဲ့ပစ္စည်းအပါအဝင်တခြားစစ်သုံးပစ္စည်းတွေကိုဈေးတက်တက်တတနဲ့ထုတ်လုပ်နိုင်မယ်လို့ဝန်ကြီးချုပ်မိုဒီကရုရှားတက်စ်သတင်းဌာနနဲ့မေးမြန်းကမ်းမှပြောကြားခဲ့ပါတယ်။အဲ့ဒီလိုဈေးတက်တက်တတထုတ်လုပ်နိုင်တဲ့စစ်ပစ္စည်းတွေကိုတခြားဖွံ့ဖြိုးဆဲနိုင်ငံတွေကိုရောင်းချနိုင်လိမ့်မယ်လို့သူကပြောပါတယ်
။အီရန်အာကာသအေဂျင်စီဟာဒုံးကျည်အစီအစဉ်ကိုပုံဖြတ်ဖုံးကွယ်လုဆောင်တယ်လို့ဆိုဆွဲပြီးအမေရိကန်ကတန်ခတ်အရေးယူလိုက်ပါတယ်။ဒါဟာအီရန်အာကာသအေဂျင်စီပေါ်အမေရိကန်ရဲ့ပထမဆုံးအရေးယူမှုပါ။အီရန်အနေနဲ့ ပြည်ထောင်စုအစီအစဉ်ကိုဆက်ဆက်လုံဆောင်ဖို့အတွက်အာဂါဒအစီအစဉ်ကိုအသုံးချရမျိုးအမေရိကန်ကခွင့်ပြုမှာမဟုတ်ဘူးလို့နိုင်ငံတိုင်းဝန်ကြီးမိုက်ပွန်ပီယိုကအင်္ဂါနေ့မှာပြောပါတယ်။ဤရန်အာဂါဒအေဂျင်စီဤရန်အာဂါဒတုတေသနဌာနနဲ့လေကြောင်းတုတေသနအင်စတီကျူတူအပေါ်တန်ခတ်ရေးချမှုတွေချမှတ်လိုက်တာပါ။အဲဒီအဖွဲ့အစည်းတွေရဲ့ပိုင်ဆိုင်မှုတွေအမေရိကန်ပြည်ထောင်စုမှာရှိတယ် ုံးပြုတဲ့ဤပညာပိနဲ့ထပ်တူနှီးပါတူတူလို့ပြောင်းလဲအသုံးပြုလို့ရတယ်လို့အမေရိကန်ကပြောပါတယ
်။တရုတ်နိုင်ငံက Huawei ဤပညာကုမ္ပဏီရဲ့လုပ်ငန်းတွေထိခိုက်အောင်လို့အမေရိကန်အစိုးရကနှီးမျိုးစုံသုံးဆောင်ရွက်နေတယ်လို့ Huawei ကုမ္ပဏီကဆွဆွဲလိုက်ပါတယ်။ဒါရင်မကအမေရိကန်အစိုးရကသူတို့လုပ်ငန်းတွေအပေါ်စိုက်ဘာတိုက်ခိုက်မှုလုပ်နေတယ်လို့ Huawei ကုမ္ပဏီကအင်္ဂါနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဆွဆွဲပါတယ်။Huawei ထုတ်ပစ္စည်းတွေမတုံအောင်အမေရိကန်အစိုးရကတခြားနိုင်ငံတွေကိုဖိအားပေးနေတဲ့အပြင် Huawei နဲ့ Huawei ရဲ့စီးပါပွားဖက်လုပ်ငန်းတွေထိခိုက်အောင်လို့အမေရိကန်ကတရားရေးအာဏာအစိုးရအာဏာတွေတုံ့ပြန်ဆောင်ရွက်နေတယ်လို့ဆိုပါတယ်။မတမာတဲ့နှီးတွေနဲ့ဆောင်ရွက်နေတဲ့အထက်မှာ Huawei ရဲ့အင်တာနက်ကွန်ရက်နဲ့ရုံးတွင်းအချက်အလက်တွေတင်းစီးတဲ့စနစ်တွေပေါ်စိုက်ဘာတိုက်ခိုက်မှုတွေလုပ်နေတယ်လို့လည်းဥပမာပေးပါတယ်။ဒါရင်မကသူ့အဆို Huawei ကုမ္ပဏီအပေါ်အခြေအမြစ်မရှိတဲ့ဆွဆွဲချက်တွေနဲ့တရားစွဲနိုင်မှုအတွက်ကုမ္ပဏီဝန်ထမ်းတွေအပေါ်ထောင်ချောက်ဆင်ဖို့ကြိုးစားတယ်လို့လည်းကြေညာချက်မှာပြောထားပါတယ်။အဲ့လိုဆွဆွဲချက်တွေနဲ့ပတ်သက်လို့ Huawei ရဲ့ထုတ်ပြန်ချက်မှာတက်တဲ့အထောက်အထားတွေကိုတော့ဖော်ပြထားခြင်းမရှိပါဘူး။ American အစိုးရနဲ့ Huawei ကုမ္ပဏီကြားမှာဆက်ဆံရေးတင်းမာနေချိန် Huawei ကုမ္ပဏီကအခုလိုကြေညာချက်ထုတ်ပြန်တာပါ။ American လုံခြုံရေးကိုထိခိုက်တဲ့အတွက် Huawei ကုမ္ပဏီနဲ့စီးပွားရေးမလုပ်ဖို့အတွက်အစိုးရက American လုပ်ငန်းတွေကိုတားမြစ်ထားပါတယ
်။ဘုဒ္ဓဟူးနေ့ညနေပိုင်းအတွက်ထိတ်တန့်ရအောင်သတင်းတွေကိုကိုကြကြော်သိန်းနဲ့မန်းစုမြတ်မွန်းတို့ပြောပြပေးခဲ့တာပါအခုကျမတို့ထုတ်လွှင့်ပေးနေတဲ့ရေဒီယိုဓာတ်ရိုက်ထုတ်လွှင့်အစီအစဉ်ကို VOA ရဲ့ internet website လိပ်စာ burmese.voanews.com ကနေလည်းနားဆင်နိုင်ပါတယ်ရှင်အခုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်ရန်ကုန်တိုင်းလဲကူးမြို့နယ်မြေဧက900ကျော်ပေါ်က American Dollar တန်းတစ်ထောင်ကုန်ကြမဲ့ကိုရီးယားမြန်မာစစ်မှုမျိုးတော်စီမံကိန်းကိုစတင်လိုက်တဲ့အကြောင်းတောင်ကိုရီးယားသမ္မတရဲ့ဒီကနေ့ရန်ကုန်ခရီးစဉ်တွင်မှကြေညာလိုက်ပါတယ်မြန်မာဒုသမရဦးမြင့်ဆွေနဲ့ကိုရီးယားသမရမွန်ဂျေအင်းတို့ပူးရဲတက်ရောက်တဲ့ဒီကနေ့ရန်ကုန်မြို့ကလော်တယ်ဟိုတယ်မှာကျင်းပတဲ့ပွဲမှာဒီစီမံကိန်းစတင်တဲ့အကြောင်းကိုကြေညာတာပါဒီခန်းနာကိုနှစ်နိုင်ငံလုပ်ငန်းရှင်တွေလည်းတက်ရောက်ပြီးတော့တီးခြားပူးပေါင်းဆောင်ရွက်ရမယ့်ကိစ္စတွေကိုလည်းဆွေးနွေးကြပါတယ် VOA သတင်းတော်ကိုစောထက်ကစုံစမ်းမေးမြန်းပြီးသတင်းပေးပို့ထားပါတယ်ရှင
်ဒီကနေ့လော်တယ်ဟိုတယ်မှာကျင်းပတဲ့အခမ်းအနားနဲ့ပတ်သက်လို့ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးအောင်နိုင်ဦးကVOA ကိုအခုလိုရှင်းပြပါတယ်
။ကျွန်တော်ပင် project ကိုစပြီးတော့ account ဖိုးဖို့စတင်တာပေါ့။ဒီနေ့စတင်တာနော်။နိုင်ငံအစိုးရချင်းပေါင်းပြီးလုပ်ကြတာပေါ့နော်။ကျွန်တော်တို့ကဆော်လွေဝန်ကြီးဌာနနဲ့ဟိုဘက်က LH ပေါ့ကိုရီးယားဘက်က and housing ကအစိုးရအဖွဲ့ကြီးကသူပေါင်းပြီးလုပ်ကြတာပေါ့။ဒါကနေ့က launch တော့မယ်ပေါ့နော်
။ပြည်တွင်းလုပ်ငန်းရှင်တွေနဲ့ကိုရီးယားဘက်ကလုပ်ငန်းရှင်တွေတီးခြားတွဲဆောင်ပြီးလုပ်ငန်းပူးပေါင်းဆောင်ရွက်လို့ရမယ့်ကိစ္စတွေကိုဒီကနေ့ဆွေးနွေးခဲ့ကြောင်းမြန်မာနိုင်ငံကုန်သွယ်များနဲ့စက်မှုလုပ်ငန်းရှင်များအသင်း UMFCCI ဒုတိယဥက္ကဋ္ဌဒေါက်တာမောင်မောင်လေးကပြောပါတယ်။
သူတို့လာကြတဲ့ဟာကတော့လူဦးရေ200လောက်ရှိတာကုန်တယ်တွေက120လောက်ရှိတယ်ပြောတယ်တော့190 200လောက်ရှိတယ်တဲ့ဆိုတော့မြန်မာကတော့ဘလောက်ရှိတယ်တော့ကျွန်တော်လည်းမသိဘူးမြင်ပြတော့မှတော့တွေ့ပြီးတော့
ရန်ကုန်တိုင်းဒလမြို့နယ်မြို့ပြစီမံကိန်းအတွက်မြန်မာကိုရီးယား MOU လက်မှတ်ရေးထိုးဖို့အစီအစဉ်လဲဒီနေ့လုပ်ခဲ့ပါတယ်ကိုရီးယားကုမ္ပဏီတွေမြန်မာနိုင်ငံအတွင်းအဆင်ပြေပြေဝင်ရောက်လာဖို့2013ခုနှစ်မှာနှစ်နိုင်ငံပထမဆုံးဆွေးနွေးခဲ့ပြီး2015စက်တင်ဘာမှာဒီစီမံကိန်းကိုနားလည်မှုစာချုပ်လွှာ MOU ရေးထိုးခဲ့ပါတယ်လုံငန်းသဘောတူစာချုပ် MOU ကိုတော့2019မေလမှာရေးထိုးခဲ့ရလို့ Business Korea သတင်းစာကရေးသားခဲ့ပါတယ်။ညနေပိုင်းမှာတော့သမ္မတမွန်ဂျေအင်းဦးဆောင်တဲ့ကိုရီးယားကိုယ်စားလှယ်အဖွဲ့ဟာဗန်ဟန်မြို့နယ်တွင်းမှာရှိတဲ့အာဇာနည်ဘိမှန်ကိုတွားရောက်ဂါဝရပြုခဲ့ပါတယ်။မနေ့ကစတင်မှာ3ရက်နေ့ကနေပြည်တော်မှာနိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံစဉ်ဒီလက်ကူးမျိုးစီမံကိန်းအတွက်ကိုရီးယားနိုင်ငံပိုင်လန်ဒန်ဟောက်စင်းလုပ်ငန်းတွေကြံ့ကြံ့မှုမရှိအောင်လုပ်ပေးဖို့ကိုရီးယားသမ္မတကတိုက်တွန်းထားပါတယ်။မနေ့ကပဲစီမံကိန်းရဲ့ဗန်ဒါယီဝန်ကြီးဌာနနဲ့ကိုရီးယားသွင်းကုန်ထုတ်ကုန်ပန်းတို့ဒီစီမံကိန်းအတွက်ကုန်ကြမဲ့မြန်မာဘက်ကချင်းငွေကိစ္စကိုသဘောတူလက်မှတ်ရေးထိုးခဲ့ပါတယ်။အခုနှစ်ပထမ6လပတ်ထဲမြန်မာနိုင်ငံစီမံကိန်းပေါင်း195ခုကနေဒေါ်လာ 3.60 ဘီလီယံယင်းနှိမ့်နှံထားပြီးတရုတ်စင်ကာပူထိုင်းဟောင်ကောင်နဲ့ UK ပြီးရင်ကိုရီးယားကနံပါတ်6နေရာမှာအများဆုံးယင်းနှိမ့်နှံထားပါတယ်။ကိုရီးယားသမ္မတဟာထိုင်းမြန်မာလာအို3နိုင်ငံ6ရက်တာခီးစဉ်ရဲ့တစိုက်တဒေသအဖြစ်နဲ့မြန်မာနိုင်ငံကို3ရက်ကြာရောက်လာတာဖြစ်ပြီး
ကိုစောထက်သတင်းပေးပို့ထားတာပါရှင်အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါဦးမယ်ဒီရက်ပိုင်းတွင်အတွင်းမှာအစိုးရတပ်မတော်နဲ့တိုက်ပွဲတွေပြင်းထန်ထန်တိုက်ခိုက်နေတယ်မြောက်ပိုင်းမဟာမိတ်တုံးဘွယ်ကထိုးစစ်စင်နာရီကိုရပ်ပြီးတော့ကိုကိုကိုခူးကန်ကာကွယ်ရတာလှုပ်ဆောင်တော့မှဖြစ်တဲ့အကြောင်းကြေညာလိုက်ပါတယ်ဒီလိုကြေညာချိန်မ
ပြည်တော်စုလမ်းမကြီးပေါ်မှာဩဂုတ်လ15ရက်နေ့ကစပြီးတရားချိုးတာကားရီကိုကန့်လန့်ခံပြီးလမ်းပိတ်တာနဲ့တိုက်ပွဲတွေစတိုက်ဖြစ်ပွားနေချိန်မှာပဲမြောက်ပိုင်းမှာမိတ်အဖွဲ့ဘက်ကဒီကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်မြောက်ပိုင်းမှာမိတ်အဖွဲ့တွေကထိုးစစ်စင်တာတွေရပ်တန့်လိုက်ပြီးဖြစ်ကြောင်းကိုတီအန်အယ်ကတအံပလောင်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျ
但当年前也有部分内容都得到了。啊，那个有水牛肉的生产比我这牛，你他妈没买起的啊！而且目前的话，的啊，土水生这些牛啊，目前都那个呢啊，秘密库库房大概啊，十多三那么啊，几几楼的门呢？
妈咪不会认呢，所以不过被捕他的白来吹过，那怕毕业杀就木讲过，第一笔打开大瑞些三步呢，人家也对送孙女不会认个这些，人家也过跑三步，就搬到马皮匠呢，是表白的。这个年内经提到，大伯皮包让是匠呢，应该你伢为马了，国开没有你嘛，大伯皮包给匠，不木在脚个是表白的。
啊，第一个大伯没是五分年了啊，伢。困难一块了，反正现在那泥巴地那里不开，那不那么开。因为我那个地烂，那里切多少块钱的，那不是烂嘛？啊，再看你这地，再过那地啊，地烂也地嘞。那那地也道理，嗯，地家嘞，啊，哎呀，那不都那那些，啊，不那那地叫那么多，阿地嘛，米浪的，老去浪来，那就那地家了，对呀。
应该人家个肯皮博呀嘛，心里的希望都有噶咯。人家讲破瑞个，高瑞个打 CB， 你就给他贴张标牌的。
噶，修改呀啦咯，今年是老修改呀哦呀，六八啦，三零九啦，多的，困难是呀呀加吧。哎，困难是呀，公啊，现在人家来的 ADN， 但是贵不溜，但是还哪样，但是困难是哟。有啊，不然嘛，在那边跑干了嘛，我先打了我呀，也在那家里留打了，家也拆了啦，我打了我呀，也爱封你搞你，不想你搞你，哎嘛，在那边里哦，家呀，哎嘛，家也是嘛，干了嘛，就弄差点，这个就先拆一下 A B 院的旅游啥事业，老太爷在那边拿的旅游事业，在那家里包了我呀，那可以的，你就也办可怕了。
国开庙呢，我初一中个大文士都读五家了。这个呢，国开墓社两百一千那个阿苦罗表白的。
伊们呢，现在伊老板那边了咯，那都苦那，啊，等那伊老弟啊咯，过年的都表的呀。啊，苦等那伊老妈咯，那个就在哪里嘛咯，奶奶哩就养大你的路咯，阿路哩是怎样的？养奶奶的家他妈的也都表的，爱哪里嘛的去，养辈你的属于的手家里都养奶奶家的。
年年都那一浪嘛了，工程家里一把碗，加多拉里，表示拉里撇脏嘞，南北家家地道干味个表白嘞。我过了对岸沙丁街嘞，身边人苗板在玻璃上，第二面嘛，奶奶俺那是工作一下，第二幕是台北，内心将为单趟这边收收内账嘞，工作一问起天哪不个，突然突变他爸嘞。苏亚呢，苗班怕没破例撇的 ，DNLA 的安不朗 ，MNDAA 骨干的 ，AA 是看破例哈，第二是超越呢，是困难的人嘛，别看也是一对，他们孙女不对，别个的拉工班啊，真都没有嘛，真把的孙女不嘛，都保住他把的。
古某昨天被捕他了吧是？အခုဆက်ပြီးတော့အမေရိကန်မှာဒီနှစ်အတွင်းရွှေပြောင်းအခြေချရီများလာတဲ့အကြောင်းကိုနားဆင်ရအောင်ပါအမေရိကန်ပြည်ထောင်စုထဲဝင်လာတဲ့ရွှေပြောင်းဝင်ရောက်သူအရေအတွက်ဟာခရိုင်နှစ်တွေထက်ဒီနှစ်မှာပိုပြီးတော့များလာတာကြောင့်အမေရိကန်နေကြားဆောင်တပ်တွေဟာအခြေအနေကိုမနှဲကင်တွေထိမ့်သိမ့်နေရပါတယ်တက္ကသစ်ပြည်နယ်နေဆက်ကနေဝင်လာသူအရေအတွက်ဟာကြောက်မဲ့ဖွဲ့ရမြင့်တက်လာတာကြောင့်အသက်ကယ်ဆယ်နိုင်မှုအရေးပေါ်ကုသရေးနဲ့အထောက်အကူပြုရေးအဖွဲ့တွေကိုအဆင်ပြေသလိုပြောင်းရွှေ့တာဝန်ချထားနေရပါတယ်ဒီလိုအခြေအနေတွေအကြောင်းကို VOA တည်င်း Lindau, Raman Taylor, and Victoria Machiro people tired in Lago Kuanga, Tintia Pitavarishin.
Texas and Mexico Neja, Rio Grande Miko Piaculare, Shibiang Way of the Yetuha, Dinema, Miazon Pitajan, American Nejas on Tapawuni, Winning Amamia Pianivare, Igebas Mubasuin, European Dairy Tutha, the Lu, Kinle Nire, Yevo do not be one at Chugule, Tinis Canisipian Copy, Town Pitavare. Ogulani Sadin Bido Sibigan Le Point Haware, Del Rio Dita Nizazong Tapoe, Russell Churchka.
This is the initial assessment room. So,
Tarasanda Kama, Kuda Yupoga Sistibu Luata Piware, Dima Pima Kisarigu, Dima Lupibio, the Chum, Nane Kisasu, and all the Chaniagu, Tatuebiwa.
Nangamonga the Joga, Nezago Diamu, Chakumia, Ladurigu, Tending Nangere Lule, Nezazong Tapoga Piware, Lizen Hit Degree Celsius Jore, Puvine Yadi Urugu, Piatana Raja, Niguyala Duriha, Jeda Kancha Bio, the Chosu in Le, Lama Tisungo Mare. နောက်ဆက်ကုကုနှင့်အတွင်းမှာဆိုရင်လူငါးရာလောက်ဟာတေဆုံးတာဒါမှမဟုတ်ပျောက်ဆုံးခဲ့တယ်လို့အိုအိုအမ်နိုင်ငံတကာရွှေ့ပြောင်းချေချသူများအကူအညီပေးဖွဲ့ရဲ့အစီရင်ခံစာမှာလည်းဖော်ပြထားပါတယ်။အဂုလာဂုံတီကြီးရေးတွက်ဟာလူငယ်တွေငါးနှစ်ထက်ပိုများခဲ့တယ်လို့လည်းဆိုပါတယ်။တေဆုံးသူတစ်ဝက်လောက်ဟာအမေရိကန်မက္ဆီကိုနေဆက်မှာဖြစ်ပြီးမြစ်ကိုဖြတ်ကူးခြင်းရင်းနှီးတေဆုံးကြတာပါ။နေ
င်းတော့လေမှုရေကူးတဲ့အငယ်သားလေးတွေကိုသုံးတာကြောင့်တနေရာဟိုရောက်အောင်လှော်သွားဖို့ဆိုတာမလွယ်ပါဘူးအဲတော့ရေစီးနောက်ပါသွားဖို့ပဲရှိပါတော့
အမေရိကကိုရောက်လာသူတချို့ကလည်းဒုက္ခအတိရောက်ချိန်ကိုအခုလိုပြန်ပြောပြပါတယ်ခိုလွန်ခွေတောက်ခံသူဟူလီယာက
မာစီအန်ပလိုရီ
ရေကရင်ဘတ်လောက်ထိရောက်လာတော့သူမကငိုပြီးသူမကူးနိုင်ဘူးလို့ပြောပါတယ်အဲ့မှာတဖုတ်ဝင်တယောက်ကလက်ကမ်းပေးပြီးကုလခဲလို့ပြောပါတယ်
အခုလိုဒုက္ခမျိုးစုံနဲ့ရင်ဆိုင်ပြီးတော့မလာရင်လေဟိုမှာနေရတာပိုဆိုးတယ်လို့ဆိုပါတယ်ဟွန်ဒူရက်စ်ကလာသူမာဗင်က
စီပြင်းနေတဲ့မော်ရီရောကဲဆေယော
ဘာမှမလုပ်ဖဲနေရင်တော့တင်းတေးမတင်းရင်လဲဘေးအန္တရာယ်တစ်ခုခုကြုံရပါလိမ့်မယ်ဆိုတော့ဘာပဲကြုံရကြုံရလို့ရပါလိမ့်မယ်အားလုံးအတွက်အစိုးရင်ဆုံးကတော့ကလေးတွေပါကျွန်တော်မှလည်းကလေးတွေရှိတော့သူတို့အတွက်ဆိုရင်ဘာပဲဖြစ်ဖြစ်ကျွန်တော်လုံးမှာပါ
နေဆက်ကိုဖြတ်ကူးလိုက်တယ်ဆိုရင်မယ်သူတို့တွေ့ကျင်တာကတော့နေစားဆောင်တက်ဖို့ဝင်နေပဲဖြစ်တယ်လို့လည်းပြောပါရခင်ဗျာ
ကိုအောင်ပြပြပေးကြရပါရှင်အခုဆက်ပြီးတော့နားဆင်ရမယ့်သတင်းလှမှာတော့ဟောင်ကောင်ဒီမိုကရေစီရေးနဲ့ထိုင်ဝမ်အနာဂတ်ဘယ်လိုရှိမလဲဆိုတာကိုနားဆင်ကြည့်ကြအောင်ပါဟောင်ကောင်ကဆန္ဒပြပွဲတွေအပေါ်မှာနိုင်ငံတကာတိုင်ဝမ်ကအာရုံစိုက်နေတဲ့အချိန်မှာအနီးအနားကထိုင်ဝမ်ကျွန်းကပြည်သူတွေဟာလည်းဒီဆန္ဒပြပွဲတွေဟာသူတို့အပေါ်မှာဘယ်လိုရိုက်ခတ်မှုရှိမလဲဆိုတာကိုစိတ်လှုပ်ရှားပြီးတော့စောင့်ကြည့်နေကြပါတယ်တရုတ်ကသူ့ပိုင်းမှုကြီးညာပေမဲ့ကိုပိုင်အုပ်ချုပ်တဲ့ထိုင်ဝမ်ကျွန်းဟာဟောင်ကောင်ကဆန္ဒပြသူတချို့လာရောက်ခိုးလုံရနေရတခုဖြစ်လာတယ်လို့ဟောင်ကောင်ကဆန္ဒပြသူတွေနဲ့တွေးစည်းမှုကိုပြတာတဲ့နေရာလည်းဖြစ်လာပါတယ် VOA သတင်းတော်ဘီလ်ဂဲလူကသတင်းပေးပို့ထားတာကိုကိုငင်းချန်းကပြောပြပေးပါရှင်
ဒီကနေ့ဟောင်ကောင်မှာဖြစ်နေတဲ့အခြေအနေမျိုးမနှက်ပြန်ထိုင်ဝမ်မှာလည်းပေါ်လာနိုင်ပါတယ်။ဟောင်ကောင်ရေးထောက်ခံတဲ့မှတ်စုတွေကတ်ထားတဲ့နိုင်ငံပေါ်ကစာတွေကဒီဆိုရင်စရာအခြေအနေကိုဖော်ပြနေပါတယ်။ထိုင်ပေဒေတာကန်တူဦးဖြစ်တဲ့လင်းစင်ချင်းကအခုလိုပြောပါတယ်
။ဆုံးကိုဒီတိုင်းပြည်မှာတပြည်တော်စနစ်နှမျိုးထားတယ်ဆိုတာလိန်နေတာပဲဆိုတာကိုသတိပေးလိုက်တာပါ
။တပြည်တော်စနစ်နှမျိုးဆိုတာကဟောင်ကောင်ကိုအုပ်ချုပ်ဖို့တရုတ်ကပုံစံချထားတာပါ။ဒီမိုကရေစီနီးကျအုပ်ချုပ်တဲ့ထိုင်ဝမ်အပေါ်မှာလည်းအလားတူစနစ်မျိုးနဲ့ကျင့်သုံးကြတာပါဒါပေမဲ့လည်းထိုင်ဝမ်မှာကဒီလိုစနစ်မျိုးကိုဘယ်သူမှမလိုချင်ပါဘူးလို့ကယ်ရီချန်းကပြောပါတယ
်我觉得是不行而且我们都反
ဒါအလုံးမဖြစ်ဘူးလေကျမတို့ကဒါမျိုးမလိုချင်ဘူးကျမတို့လိုချင်တာကတရားဥပဒေစိုးမိုးမှုဒါပေမဲ့သူတို့ကအာဏာရှင်စနစ်ဖြစ်နေပါတယ
်ထိုင်ဝမ်ကျွန်းဟာသူ့ကိုယ်ပိုင်အုပ်ချုပ်ရေးနဲ့သူနှစ်ပေါင်း80ကျော်ရပ်တည်ခဲ့တာပါတရုတ်နဲ့စီးပွားရေးအရာနီနီကကဆက်ဆံရေးကိုထောက်ခံတဲ့သူတွေအများကြီးရှိပါတယ်။ဒါပေမဲ့လည်းအများစုကတော့ဟောင်ကောင်လိုတရုတ်အုပ်ချုပ်ရေးအောက်မှာဆွဲသွင်းမှာကိုကန့်ကွက်နေကြပါတယ်။ထိုင်ဝမ်နိုင်ငံသားရေးဝန်ကြီးဂျိုးဆက်ဟူကအခုလိုပြောပါတယ်
။ We want to protect ourselves.
ကျွန်တော်တို့ကိုယ်ကိုကာကွယ်ရပါလိမ့်မယ်။ဟောင်ကောင်ရေးတရုတ်ကဝင်ပါသလိုကျွန်တော်တို့စီမှာဖြစ်မလာဘူးလို့ပါတယ်
။ဟောင်ကောင်ဆန္ဒပြပွဲတွေနဲ့ပတ်သက်လို့ထိုင်ဝမ်အစိုးရကပွင့်ပွင့်လင်းလင်းထောက်ခံနေတာပါ။ထိုင်ဝမ်နိုင်ငံသားရေးဝန်ကြီးဂျိုးဆက်ဝူကပဲ
and we are watching very carefully
ကျွန်တော်တို့ကြီးကြပ်ပြီးထားပြီးစောင့်ကြည့်ဖို့လိုပါတယ်ဟောင်ကောင်ရေးတရုတ်ကကင်တွေဖြစ်ရှင်းပုံတွေကိုထိုင်ဝမ်ပြည်သူတွေအကြီးအကျယ်သတိထားစောင့်ကြည့်နေမယ်ဆိုတာလည်းသိကြပါတယ်စံနာပြသူတွေကိုတရုတ်ကဒီရက်ပို့ပြီးတော့အကြမ်းဖက်ဖြိုခင်းမှာကိုကျွန်တော်တို့အထူးစိုးရိမ်ပါတယ
်ဟောင်ကောင်မှာအကြမ်းဖက်မှုတွေတိုးလာတဲ့အတွက်လည်းထိုင်ဝမ်ပြည်သူတွေကတာမန်ထောက်ခံတယ်ဆိုတာပြယုံတသက်ထက်ပိုပြီးထောက်ခံမှုပေးနေကြပါတယ် VOA ကရရှိတဲ့တက်ကြွလှုပ်ရှားသူတွေရဲ့ဗီဒီယိုမှတ်တမ်းမှာဟောင်ကောင်မှာဝယ်ယူဖို့ရှားပါလာတဲ့ စိုက်ကယ်စီးအုပ်ထုပ်တွေကိုထိုင်ဝမ်ဘက်ကနေလူနေတာကိုတွေ့ရပါတယ်။အခုတတိလူတဲ့အဖွဲ့တွေကစိုက်ကယ်စီးအုပ်ထုပ်600လောက်ပေးပို့ထားပါတယ်။ဟောင်ကောင်နေပြည်သူတွေတဲကအနည်းချင်းလဲထိုင်ဝမ်ဘက်ကိုပြောင်းလာပါတယ်။အဲ့ဒီထဲမှာတရုတ်ထောက်လန်းရေးတွေဖမ်းတာခံခဲ့ရတဲ့စာအုပ်ရောင်းတဲ့လမ်ဝင်းကီလည်းပါပါတယ်။သူ့ကိုအာမခံနဲ့လွှတ်ပေးတဲ့အချိန်ဟောင်ကောင်ကိုထွက်ပြေးလာခဲ့တာပါ။
ကျွန်တော်ဟောင်ကောင်ကိုလွမ်းတာပေါ့ဗျာဒါပေမဲ့ဒီမှာနေရတာပိုပြော့ပါတယ
်တရုတ်ကောင်းဆောင်တွေကိုဝေဖန်ရေးသားတဲ့စာအုပ်တွေရောင်းတဲ့ Causeway Bay လို့ခေါ်တဲ့စာအုပ်ဆိုင်တစ်ဆိုင်ကိုလမ်ကဖွင့်ခဲ့တာပါ2015ခုနှစ်ကဟောင်ကောင်မှာပျောက်ဆုံးခဲ့တဲ့စာအုပ်ဆိုင်ပိုင်ရှင်9ယောက်ထဲမှာသူလည်းပါဝင်ပါတယ်အခုထိုင်ပေမှာစာအုပ်ဆိုင်ပြန်ဖွင့်ဖို့ကိုလမ်ကစူးစမ်းနေပါတယ်ဟောင်ကောင်ကိုပြန်ဖို့တော့ဆန္ဒမရှိဘူးလို့ဆိုပါတယ
်။လျော်ရွေးထိုင်ခွဲ
ဘာမှအကြောင်းပြချက်မရှိပဲခင်ဗျာတျောက်သွားအောင်တို့လှုပ်လို့ရတယ်။ဘယ်မှာလုံခြုံမှုရှိမလဲ။ဟောင်ကောင်အနာဂတ်ကိုတရုတ်ကအုပ်ချုပ်နေပြီးဘလို့မှလုံခြုံမှုမရှိဘူးဆိုတာကိုကျွန်တော်ပြောချင်ပါတယ်
။ဟောင်ကောင်ကရောက်လာသူတချို့ကိုလူသားချင်းစာနာထောက်ထားမှုအရာလက်ခံဖို့ထိုင်ဝမ်သမ္မတကပြောထားတဲ့အတွက်လဲတရုတ်အစိုးရကဒေါသဖြစ်နေပါတယ်။အခုအချိန်ထိဘယ်နှယောက်ကိုထိုင်ဝမ်ဘက်ကလက်ခံထားတယ်လဲဆိုတာကိုတော့အတိအကျမသိရသေးပါဘူး။ထိုင်ဝမ်မှာခိုလုံခွင့်တောင်းခံသူတွေကိုလက်ခံတဲ့တရားဝင်လုပ်ငန်းစဉ်မှာအားနည်းချက်တွေရှိနေပါတယ်။ဒါပေမဲ့လည်းတေးကြတာကတော့ထိုင်ဝမ်နဲ့ဟောင်ကောင်ဟာတရုတ်ကိုစားပြီးရဲရဲရင်းရင်းအာခံလာတယ်ဆိုတာပါပဲ။သူတို့အချင်းချင်းလဲအကူအညီထောက်ပံ့တွေပေးလာတာတွေ့နေရကြောင်းပါခင်ဗျာ
။ကိုငင်းငင်းပြောပြခဲ့တာပါ။ဒီကနေ့ညနေပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။နောက်နှစ်နာရီကြာညာ9နာရီမှထုတ်လွှင့်မယ်ညပိုင်းအစီအစဉ်တွေမှာတော့မြန်မာလူလူနဲ့ကျန်းမာရေးဥကြုံစံတာရဲ့မြန်မာရေးသုံးသပ်ချက်နဲ့တပတ်တွင်းအားကစားသတင်းလွှာတွေကိုထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါလိမ့်ရှင်။အခုတော့ဒီကနေ့ညနေပိုင်းအတွက်သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါရှင
်။ဒိုရီယာဟာရီကိန်းမုန်တိုင်းဟာအမေရိကန်ပြည်ထောင်စုဖလော်ရီဒါကုန်းတွင်းပိုင်းကိုဝင်တိုက်မဲ့ဖို့မရှိတော့ပေမဲ့လို့ပြည်내တွင်နဲ့အမေရိကန်အရှေ့တောင်ပိုင်းဒေသတွေအနေနဲ့လုံးဝစိတ်ထက်လက်ချနေလို့ရတဲ့အနေအထားမျိုးတော့မဟုတ်သေးပါဘူး။မုန်တိုင်းရွယ်စားကပူကြီးလာနေပြီးဖလော်ရီဒါနဲ့ဂျော်ဂျီယာပြည်နယ်တွေအနီးကိုအန်ဒရယ်ကြောက်ရောက်နိုင်တဲ့အနေအထားနဲ့ဒီကနေ့မှရွေ့လာနေတဲ့အကြောင်းမူလဝဒပညာရှင်တွေကသတိပေးထားပါဗျ။ဟောင်ကောင်ကနေတရုတ်ပြည်မှကြီးကိုရာဇဝတ်သားတွေလွှဲပြောင်းပေးရမယ်ဥပဒေမူကြမ်းကိုတရားဝင်ရုပ်သိမ်းတော့မယ်လို့ဟောင်ကောင်အချုပ်ရေးမှူးကယ်ရီလမ်ကဒီကနေ့ကြေညာလိုက်ပါတယ်။ဒါအပြင်ဒီဥပဒေမူကြမ်းကိုရုပ်သိမ်းဖို့လာပေါင်းများစွာဆန္ဒပြနေကြသူတွေရဲ့တောင်းဆိုချက်တစ်ချက်ကိုလက်လျောလိုက်တာပဲဖြစ်ပါတယ်။ဥပဒေမူကြမ်းအရဆိုရင်ဟောင်ကောင်ဒေသခံတွေတရုတ်ပြည်မှကြီးမှတရားရင်ဆိုင်ဖို့အပို့ခံရမယ့်အရေးရှိခဲ့တာပါ။ဒါကြောင့်မယ်ဆန္ဒပြပွဲကြီးတွေဖြစ်လာပြီးတခါတခါရုံးဝင်းစခတ်အခြေအနေတွေရောက်ခဲ့ရတယ်လို့ဒီလအစောပိုင်းကဆိုရင်ဟောင်ကောင်လေစိတ်ပိတ်သွားတဲ့အထိပါဖြစ်ခဲ့ပါတယ်။ EU ဥရောပသမဂ္ဂနဲ့သဘောတူညီချက်မရပဲပြည်ထောင်နိုင်ငံကိုထောက်ခွင့်မပြုတဲ့ဥပဒေမူကြမ်းကိုပြည်ထောင်ပါလီမန်မှာဒီကနေ့မဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်။ပါလီမန်ရဲ့လုပ်ငန်းတွေကိုလွှတ်တော်အမတ်တွေကထိန်းချုပ်ဖို့အင်္ဂါနေ့ကမဲခွဲဆုံးဖြတ်ခဲ့ကြပြီးတဲ့နောက်မှာအခုလိုသဘောတူညီချက်မရပဲမထွက်ရေးဥပဒေကိုအတည်ပြုနိုင်ဖို့လွှတ်တော်အမတ်တွေစ조사နေကြတာပါတကယ်လို့တော့အဲ့ဒီဥပဒေအတည်ပြုခဲ့ရင်ရွေးကောက်ပွဲကိုအချိန်စောပြီးကျင်းပမယ်လို့ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကပြောထားပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေတိတိတတ်တပိုများလာနေတဲ့ပေါ်အထူးဆိုရင်အကြောင်းကုလသမဂ္ဂယာယီဌာနကိုယ်စားလှယ်နဲ့လူသားဆန္ဒမှုဆိုင်ရာလုပ်ငန်းများညှိနှိုင်းရေးမှူးဂျွန်ကုနူဂီကပြောပါတယ်အခုလာလေကလေးကဆိုရင်တည်ဆုံးသူရတ18ဦးတိရှိနေပြီဖြစ်ပြီးဒဏ်ရာသူ29ဦးရှိပြီးတော့အတော်များများကအမျိုးသမီးနဲ့ကလေးငယ်တွေဖြစ်တယ်လို့မစ္စကူနူဂီကဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုချိုချိုသိန်းကျင်ညာပေးခဲ့တာဖြစ်ပါတယ်။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးတော့အတတ်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ L Subay L Thaye ဖြစ်ပါတယ်။အခုကျမတို့အတန်လှည့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Intelsat 17နဲ့ Mediaset 3ဂျူလူတို့ကနေထုတ်လင့်ပေးတဲ့ VOA နေ့စဉ် TV အစီအစဉ်ကိုကြည့်ရှုနိုင်ပါတယ်ရှင်။ VOA အစီအစဉ်တွေကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington. From Washington.